မြန်မာနိုင်ငံမှာဂျပန်ရုံးမြင့်တန်ကြားဌာနအတွက်လှုပ်လှုပ်ကိုင်းတဲ့သတင်းတောက်နှစ်ဦးကိုစစ်ဆေးရအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အကြောင်းသတင်းလွတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့တွေကပြောပါတယ်။သတင်းတောက်နှစ်ယောက်ဟာရန်ကုန်စိတ်ကမ်းမှာမြောက်ကိုရီးယားသင်္ဘောစက္ကတ်တာကိုအတီးပြုတ်ကျရယူဖို့တွားပြီးသတင်းယူတဲ့အချိန်အဖမ်းခံခဲ့ရတာလို့လည်းပြင်သစ်အခြေစိုက်
RSF ကနေကြားမဲ့သတင်းတောက်များအဖွဲ့နဲ့ဘီအမ်အေမြန်မာသတင်းတမကတို့ကပြောကြပါတယ်။ဥအောင်ချွေဦးနဲ့သူ့ရဲ့သမီးဖြစ်သူဒေါ်ဆင်းဆင်အောင်တို့နှစ်ယောက်စလုံးဟာ ဂျပန်နိုင်ငံနီပွန်သတင်းဌာနကအလုတ်ခံထားသူတွေဖြစ်ပြီးနီပွန်သတင်းဌာနဘန်ကောက်ရုံးခွဲအတွက်လုံလောက်နေသူတွေလည်းဖြစ်ကြပါတယ်။မြန်မာနိုင်ငံမှာထောင်ဒဏ်အနှစ်20ချမှတ်ခြင်းခံထားရတဲ့သတင်းစာဆရာကြီးဦးဝင်းတင်အပါအဝင်အနည်းဆုံးသတင်းတောင်9ယောက်ဖမ်းဆီးခံရရတယ်လို့လည်းနေကြားမဲ့သတင်းတောင်များအဖွဲ့ကပြောကြပါတယ်။